Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ14ရက်ဗုဒ္ဓဟူးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ကျွန်မကတော့စုမြတ်မော်ပါရှင်Exxon Mobil ရေနံကုမ္ပဏီရဲ့အကြီးအကဲကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးခန့်အပ်ဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရွေးချယ်တဲ့အပေါ်တုံ့ပြန်မှုမျိုးစုံထွက်ပေါ်နေပါတယ်။ Syria မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့အလက်ပိုမျိုးအရှိပိုင်းမှာဒီအပြစ်အခက်ရပ်ဖို့အတွက်သဘောတူညီချက်ရရှိခဲ့ကြပါပြီ။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ဥဆက်မဝေနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့နဲ့သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့ 11 Media Group ရဲ့မုံရွာအခြေစိုက်သတင်းတော်ကိုစိုးမိုးထွန်းအသက်ခံရတဲ့မှုနဲ့ပတ်သက်ပြီးနိုင်ငံတကာစာနယ်ဇင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့သဘောထားဘလို့ရှိပါသလဲ
But obviously when journalists are investigating corruption or criminal behavior among people who are very wealthy
CPJ ရဲ့အာရှဆိုင်ရာတာဝန်ခံ Steven Butler ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါဒီအကြောင်းနဲ့အတူ American ပြည်ထောင်စုရွေးကောက်ခံသမ္မတတဲ့ Donald Trump ရဲ့နိုင်ငံခြားရေးဝန်ကြီးခန့်အပ်ရွေးချယ်မှုအကြောင်းပြင်ပြည်ရှင်တွေကိုတေးတချင်းတဲ့ပုံနဲ့လဲဖြောပြေးပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြမွန်နဲ့ဦးစံမိုးဝေတို့ကြီးညာပေးပါမယ်ရှင
်American နိုင်ငံသားရေးဝန်ကြီးတဲ့အဖြစ်ခန့်အပ်ဖို့ Exxon Mobil ရေနံကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်ခဲ့တဲ့အပေါ်ချီးကျူးတဲ့သူတွေရှိသလိုရုရှားနဲ့နီးစပ်တဲ့ဆက်ဆံရေးရှိသူမျိုးစိုးရိမ်ကြောင်းထုတ်ဖော်ပြောနေကြသူတွေလည်းရှိပါတယ် Exxon Mobil ရေနံကုမ္ပဏီမှာ42နှစ်ကြာတာဝန်ထမ်းဆောင်နေတဲ့ Mr. Tillerson ဟာရုရှားသမ္မတနဲ့ရင်းနှီးသူတစ်ယောက်ဖြစ်ပါတယ်ကဘာတဝမ်းလုပ်ငန်းတွေရှိတဲ့ကုမ္ပဏီကြီးတစ်ခုကိုဥဆောင်နေတဲ့ Tillerson ရဲ့ဗဟုသုတအတွေ့အကြုံတွေဟာနိုင်ငံသားရေးဌာနကိုအောင်မြင်အောင်ဥဆောင်နိုင်ဖို့အရေးပါလာတယ်လို့ Trump ကဆိုပါတယ်။ Tillerson နဲ့ Russia သမ္မတ Vladimir Putin တို့ကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီရဲ့ဥက္ကဋ္ဌ John McCain ကပြောကြားပါတယ်။နောက်ထပ် Republican အထက်လွှတ်တော်အမတ်ဖြစ်တဲ့ Marco Rubio ကလည်း Rex Tillerson ဟာလေးစားတဲ့စီးပွားရေးသမားတစ်ယောက်ဖြစ်ပေမဲ့သူကိုနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်မှုအပေါ်မှာအင်ပတန်စိုးရိမ်နေလို့ပြောကြားခဲ့ပါတယ်။အထက်လွှတ်တော်အမတ် Bob Corker ကတော့တိတ်ကိုအထင်ကြီးစရာပုံကိုတယောက်ဖြစ်တယ်လို့ပြောကြားခဲ့ပြီးတော့သူ့အပေါ်ခန့်အပ်ဖို့အတည်ပြုကြားနာပွဲကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှဇန်နဝါရီလဆန်းပိုင်းမှာပြုလုပ်မယ်လို့ပြောကြားခဲ့ပါတယ်။အခုလိုမျိုးပြောကြားခဲ့တဲ့အတွက်သမ္မတဂျန်တစ္ဆာဂျိန်ဆူပွဲမတိုင်ခင်ကြားနာပွဲပြုလုပ်မယ်သဘောရှိပါတယ်ရှင်။
ရီကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတချိန်ကသူ့ရဲ့နိုင်ငံရေးအရာပြိုင်ဘက်ဖြစ်ခဲ့သူတက်ဆက်စပီနဲ့အုပ်ချုပ်ရေးမှူးဟောင်းရစ်ပယ်ရီကိုစွန့်ရင်ဝင်ကြီးအဖြစ်ရွေးချယ်လိုက်ပါတယ်။တချိန်ကပယ်ရီဟာစွန့်ရင်ဝင်ကြီးဌာနကိုကိုယ့်ရောက်ရနိုင်လို့နဲ့အစိုးရဌာနတစ်ခုဖြစ်ပြီးတော့ကုန်ကြမ်းစည်တက်တောင်ဖျက်သိမ်းပစ်တင်တဲ့ဝင်ကြီးဌာနဖြစ်တယ်လို့ပြောဆိုခဲ့မှုပါတယ်။ Republican Party ရဲ့သမ္မတလောင်းအဖြစ်နှစ်ကြိမ်တည်းရွေးချယ်ခံခဲ့ရမှုတဲ့ပယ်ရီဟာပါတီရဲ့သမ္မတလောင်းစကားတင်ရွေးချယ်ပွဲစောစောပိုင်းအဆင့်တုန်းကဒေါ်နယ်ထရမ့်ကိုရှိဦးစွဲဟွာရအတွက်ယောဂါဇိုးတစ်ခုအဖြစ်ခိုင်းနှိုင်းပြောဆိုခဲ့မှုပါတယ်။ဒါပေမဲ့မဲခွဲဆုံးဖြတ်ချက်အရသမ္မတလောင်းရှင်ပြန်ပွဲကနေထွက်ခွာသွားခဲ့ရပြီးတဲ့နောက်ပိုင်းမှာအသက်66နှစ်အရွယ်ရှိပြီဖြစ်တဲ့ပယ်ရီဟာဒေါ်နယ်ထရမ့်ကိုထောက်ခံခဲ့သူဖြစ်ပါတယ်။နိုင်ငံရဲ့အနောက်တောင်ပိုင်းကတက်ဆက်စ်ပြည်နယ်ကိုစံချိန်တင်တဲ့အထိ14နှစ်တိတိအုပ်ချုပ်ရေးမှုတာဝန်ယူခဲ့သူပယ်ရီရဲ့အမိကိုထရမ့်ကတရားဝင်ထုတ်ဖော်ကြေညာတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့ထရမ့်ရဲ့အနီးကအလွတ်လွတ်ကန်နေတဲ့တာဝန်ရှိသူတွေကရွေးကောက်ခံသမ္မတဟာပယ်ရီကိုဝန်ထမ်းပေါင်းတသိန်းရှိတဲ့စွန့်အင်ဝင်ကြီးဌာနကိုကြီးကြပ်ဖို့အတွက်ဆုံးဖြတ်ရွေးချယ်လိုက်ပြီးဖြစ်ကြောင်းပြောဆိုကြပါတယ်။စွန့်အင်ဝင်ကြီးဌာနဟာနိုင်ငံရဲ့နျူကလ িয়ার လက်နက်တွေနဲ့ Green Energy လို့ခေါ်တဲ့ကမ္ဘာပတ်ဝန်းကျင်ကိုမထိခိုက်စေတဲ့တန်ရှင်းစွန့်အင်ဖွံ့ဖြိုးရေးမြင့်တင်ဆောင်ရွက်ပေးတဲ့အစီအစဉ်တွေကိုကြီးကြပ်ကန့်တွဲရမှာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအလက်ပိုမြို့အရှိပိုင်းကရဲသားတွေနဲ့အစိုးရကိုစန့်ကျင်တိုက်ခိုက်နေသူတွေဘေးလွတ်ရာသွားနိုင်ခွင့်ပြုဖို့တပုံတွေနဲ့ဆီးရီးယားအစိုးရကြားသဘောတူညီမှုရရှိခဲ့ပါတယ်။သမ္မတအာဆတ်ရဲ့တပ်တွေဘက်ကမြို့ကိုထိုးစစ်ဆင်တိုက်ခိုက်မှုအဆုံးသတ်လိုက်ပြီလို့ရုရှားကလည်းပြောကြားခဲ့ပါတယ်။ရုရှားနဲ့တူရကီနိုင်ငံတို့ကြားဝင်ဆေးဆက်ပေးခဲ့တဲ့သဘောတူညီမှုဟာနိုင်ပိုင်းအတွင်းမှာပဲအသက်ဝင်မှာဖြစ်တယ်လို့ Noah Eldin Elzinki သဘောအဖွဲ့ပြောခွင့်ရသူ Yasser El Youssef ကအင်္ဂါနေ့ကပြောခဲ့ပါတယ်။ ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ရဲ့တောင်းဆိုမှုအရကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးပွဲမကျင်းပခင်ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးဗိုက်တလီချာကင်ကလည်းသဘောတူညီမှုရရှိတဲ့အကြောင်းသတင်းတော့တွေကိုအတည်ပြုပါရယ်အလက်ပိုအရှေ့ပိုင်းကနေထွက်ခွာနေကြတဲ့တိုက်ခိုက်ရေးသမားအများစုဟာအစ်တလီမြို့စီကိုသွားနေကြတယ်လို့သူကပြောပါရယ်အစ်တလီမြို့အပေါ်ဆီးရီးယားအစိုးရတပ်တွေကနောက်ထပ်ပြစ်မှတ်ထားထိုးစစ်ဆင်လာမှာကိုစိုးရိမ်နေလို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတက်ဖန်ဒီမာစတရီယိုကပြောကြားခဲ့ပေမဲ့အခုသဘောတူညီမှုကနေဆွေးနွေးရေးစပွဲဝိုင်းစီကိုရောက်အောင်လို့အပြောင်းအလဲဖြစ်လာနိုင်တယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တဘုံတွေလက်ကနေပြန်ရအောင်အကြီးအကျယ်တိုက်ခိုက်ရတဲ့အလက်ပိုမြို့ရက်ွက်၄ခုမှာဆီးရီးယားအစိုးရလိုလားတဲ့တပ်ဖွဲ့တွေကအရသာ82ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းတွေရကြောင်းကုလသမဂ္ဂကအင်ဂျာနီကပြောကြားခဲ့ပြီးတဲ့နောက်အခုလိုအပြစ်ခတ်ရက်စဲရေးသဘောတူညီမှုရရှိတဲ့ဆိုတဲ့သတင်းထွက်ပေါ်လာခဲ့တာဖြစ်ပါရဲ့ရှင
်။ဆီးရီးယားနိုင်ငံအတွင်းမှာပြုလုပ်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS Islamic စစ်သည်ပြအဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်3ယောက်တေဆုံးသွားတဲ့ကြောင်းပင်တဂွန်စစ်ဌာနချုပ်ကအင်ဂျာနီမှာကြေညာလိုက်ပါတယ်။တီဆုံးသွားသူတွေက2ယောက်ဟာပြီးခဲ့တဲ့နှစ်ပင်သစ်နိုင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။သူတို့3ယောက်ဟာအနောက်နိုင်ငံတွေကပြစ်မှတ်တွေကိုတိုက်ခိုက်တဲ့နေရာမှာအတူတကွပူးတွဲကြံစီစီစဉ်ဆောင်ရွက်ပေးကြသူတွေဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့သတင်းထုတ်ပြန်ရေးမှူးပီတာကုတ်ကပြောပါတယ်။ဆီးရီးယားနိုင်ငံအတွင်းက IS Islamic စစ်သွေးကြတွေရဲ့မြို့တော်ဖြစ်ကျင်းညာထားတဲ့ရက္ကာမြို့အနီးဒီဇင်ဘာလ4ရက်နေ့ကသူတို့3လိုက်ပါစီးနှင်းလာတဲ့မော်တော်ယာဉ်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တဲ့ကြောင်းပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူရေတပ်ကက်တင် Jeff Davis ကပြောပါတယ်စစ်သွေးကြော2ယောက်ဖြစ်တဲ့ Salah Gomez နဲ့ Sami Dido တို့ဟာပြီးခဲ့တဲ့နှစ်ပါရီမြို့မှာလူပေါင်း130တေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုကြံစီလှုပ်ဆောင်ခဲ့ကြသူတွေဖြစ်တယ်လို့ပင်တဂွန်တာဝန်ရှိသူတွေကပြောပါတယ်အီတလီနိုင်ငံမှာအင်ကာနေမိန်ခွန်းပြောကြားစဉ်အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကလည်းစစ်သွေးကြွ3ယောက်ဟာ IS အဖွဲ့ရဲ့ပြပစစ်စင်ရေးလုပ်ငန်းတွေကိုခေါင်းဆောင်တဲ့အဘူမိုဟာမက်အယ်အဒါနီနဲ့နှိစပ်သူတွေဖြစ်တယ်လို့ပြောပါတယ်။အဘူမိုဟာမက်အယ်အဒါနီဟာဆိုရင်လေအခုနှစ်အတွင်းလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းမှာတေဆုံးခဲ့သွားပြီးဖြစ်ပါတယ်ခင်ဗျာ
။ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တယ်ခုနှစ်မနက်ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလေးနက်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာနှစ်ဆောင်ကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကထုတ်ပြန်လိုက်ပါတယ်။အချိန်ကြာမြင့်စွာတဲ့ကခရီးယန်ဘာသာဝင်တွေလွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေကိုဖုံးကွယ်ထားသည့်အတ္တိဒုက္ခဆိုတဲ့အစီရင်ခံစာမှရေးသားဖော်ပြထားပါတယ်။အချိန်ဆိုင်ကနေခြင်းဆိုတဲ့အစီရင်ခံစာမှာတော့ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စတွေကိုအသေးစိတ်ရေးထားပါတယ်။အစိုးရကညွှန်ကြားတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကိုလျှစ်လျူရှုခဲ့မှုတွေကြောင့်2012ခုနှစ်ထဲကစလို့ယာနဲ့ချီတဲ့တပ်ဖြတ်ခံရမှုအိုးအိမ်တွေနဲ့ဘာသာရေးအဆောက်အဦတွေပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့၄နှစ်ကျော်မှစတင်ခဲ့တဲ့မတူညီတဲ့အတိုင်းဝိုင်းတစ်ခုကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ဗုဒ္ဓဘာသာဝင်တွေရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့တခြားတိုင်းရင်းသားတွေဘာသာကိုးကွယ်သူတွေရင်ဆိုင်နေရတဲ့အခြေခံအခွင့်အရေးချိုးဖောက်ခံရမှုအစားအသောက်နေရေးထိုင်ရေးကျန်းမာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုမလုံလောက်တဲ့အခြေအနေသွာလာခွင့်ထိန်းချုပ်ကန့်သတ်ခံရတဲ့အခြေအနေတွေကိုလည်းအချိန်ဆိုင်ငံ့နေခြင်းဆိုတဲ့အစီရင်ခံစာမှရေးသားထားပါတယ်မြန်မာနိုင်ငံမှာဖွဲ့စည်းပုံအရစစ်တပ်ကဆက်ပြီးလုပ်ပိုင်ခွင့်အာဏာတည်မြဲနေတဲ့အခြေအနေနဲ့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်အောင်ကြိုးစားနေကြတဲ့အချက်တွေကခရီးယံဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရမှုကိုနားလည်နိုင်ဖို့အဓိကအချက်တွေဖြစ်တယ်လို့ဖုံးကွယ်ထားသည့်အတ္တိဒုက္ခအစီရင်ခံစာထဲမှာပြောထားပါတယ်။စစ်အစိုးရလက်ထက်ထဲကရှိခဲ့တဲ့ခွဲခြားဆက်ဆံရေးမူဝါဒနဲ့အလေးအထားတွေဟာဒီကနေ့အထိလည်းရှိနေသေးတယ်လို့လည်းဆိုထားပါတယ်။တမရော်ကိုအရသာအစိုးရထိန်းချုပ်မှုလက်အောက်ရောက်အောင်လုပ်ဖို့အတွက်ဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေကိုဒီပြဿနာတွေကမိမောင်းထိုးပြနေတယ်လို့လည်းအင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာနှစ်ဆောင်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူတိုင်းလွတ်လပ်စွာကိုးကွယ်ခွင့်ရရှိရေးနဲ့ လူနည်းစုရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့အတွက်မြန်မာအစိုးရကိုအစီရင်ခံစာထုတ်ပြန်သူတွေကတိုက်တွန်းပါတယ်သူတို့ပြောကြားထားတဲ့စံချိန်တွေနဲ့မပြည့်မီမချင်းမြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်နဲ့ဆက်လက်သတ်မှတ်ထားဖို့အတွက်လည်းအမေရိကန်အစိုးရကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုတိုက်တွန်းထားပါတယ်ရှင်
။စကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေစိုက် 11 Media Group ရဲ့သတင်းတောက်ကိုစိုးမိုးထွန်းအသက်ခံရတာနဲ့ပတ်သက်ပြီးတော့တရားစုံစမ်းဖော်ထုတ်ပေးဖို့အတွက်စာနယ်ဇင်းသမားများကာဝေးဆောင်ရှောက်ရေးအဖွဲ့ CPJ အဖွဲ့ကနေပြီးတော့တိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီစီမာလာဆယ်နှစ်နေညအသက်ခံရတဲ့ကိစ္စဟာတနင်္လာတူဖြစ်နေလို့အသက်ခံရတာဖြစ်တယ်ဆိုတာကိုမြန်မာအစိုးရအနေနဲ့ယူဆတဲ့နဲ့ကြောင်းဆက်ဒီစီမာလာ73ရက်နေမှာထုတ်ပြန်တဲ့ CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်36နှစ်အရွယ်ကိုစိုးမိုးထွန်းဘာကြောင့်အသက်ခံရတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူမသေးဆုံးခင်ဒေသတွေမှာတစ်ခိုးထုတ်မှုကိစ္စတွေကိုစုံစမ်းသတင်းယူဖို့လုပ်နေတယ်လို့ 11 Media Group ရဲ့မန္တလေးမြို့တာဝန်ခံကပြောကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုစိုးမိုးထွန်းဟာဥကောင်းနဲ့မျက်နှာပေါ်မှာဒုံးနဲ့ရိုက်ခံပြီးတော့တေဆုံးသွားတာဖြစ်တယ်လို့လည်းရဲကပြောပါတယ်။2015ခုဇန်နဝါရီလ1ရက်နေ့ကစပြီးတော့ 11 Media Group မှာတရင်တော်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကိုစိုးမိုးထွန်းတေဆုံးတဲ့အလောင်းကိုသခိုင်းတိုင်းမုံရမြို့အောင်ချမ်းသာရက်ကွက်ပြည်တော်စုလက်မကြီးအနီးမှာတနင်္လာနေ့ညတကောင်ရံချိန်မှာတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
တရုတ်နိုင်ငံကန်စုပြည်နယ်ကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရမဲဟိုခရိုင်မှာကိုကိုကိုမီးရှို့ဆန္ဒပြတာကိုပြသထားတဲ့ဗီဒီယိုတစ်ခုကိုနိုင်ငံတကာကဖြန့်ချိနေတယ်ဆိုတဲ့မတင်ကားမှုနဲ့တိဘက်လူမျိုး၃ယောက်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့ပြည်ပရောက်တိဘက်တွေကပြောပါရယ်။ဒီဇင်ဘာ၈ရက်နေ့တုန်းကမာချူးမှာဖြစ်ခဲ့တဲ့မီးရှို့မှုဗီဒီယိုကိုဖြန့်ချိမှုနဲ့အဲ့ဒီ၃ယောက်ကိုဒီဇင်ဘာ၉ရက်နေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဒါရဆလာမှာအခြေစိုက်တဲ့ဒူမီတိဘက်ပြည်နယ်ဒါမှမဟုတ် MDO ဒေသကိုကိုစားပြုတဲ့ CECD အဖွဲ့က VOA ကိုပြောပါရရှင
်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥဆန်မှုဝေတို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးဝန်ကြီးခန့်အရွေးချယ်မှုအကြောင်းကိုနားဆင်ရပါမယ်အမေရိကန်အစိုးရအဖွဲ့ထဲမှာအရေးကြီးဆုံးထိတ်တန့်ရာထူးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးရာထူးအတွက် Exxon Mobil ရေနံကုမ္ပဏီအကြီးအကဲ Rex Tillerson ကိုခန့်အပ်ဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ် Mr. Tillerson ဟာတန်တမန်အရေးရာအတွေ့အကြုံရှိသူတယောက်မဟုတ်ပေမဲ့ရုရှားနိုင်ငံအပါအဝင်နိုင်ငံအတော်များများနဲ့စီးပွားရေးအရအဆက်ဆံရှိသူဖြစ်ပါတယ်ရုရှားသမ္မတနဲ့နှိစပ်ပြီးတန်တမန်အတွေ့အကြုံမရှိတဲ့သူကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ VOA သတင်းတော်ဆလတ်ဒီဇာဟုရဲ့သတင်းကိုမဆုမြတ်မွန်ကအပြည့်စုံတင်ပြပါမယ်ရှင်
။ Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်တယ်လို့မကြေညာခင်သူဖြစ်ဖို့အလားအလာရှိနေတယ်လို့ Donald Trump ရဲ့အာဏာလွှဲပြောင်းယူရေးအဖွဲ့ဝင်တွေကပြောနေကြတဲ့က Exxon Mobil ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ် Tillerson မှာနိုင်ငံရေးအတွေ့အကြုံမရှိဘူးလို့နိုင်ငံရေးအကဲခတ်တွေကထောက်ပြခဲ့ကြပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတထရမ့်ကတော့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးအတွက်တခြားအရေးအချင်းတွေကိုအလေးထားပုံရပါတယ်
။ To me a great advantage is he knows many of the players and he knows them well. He does massive deals in Russia.
အထူးကကြအရေးပါသူတော်တော်များများနဲ့သူနဲ့ရင်းနှီးသိရှိတာကကျွန်တော်အတွက်အားသာချက်ကြီးတစ်ခုဖြစ်ပါတယ်။ရုရှားမှာကြီးကျယ်တဲ့စီးပွားရေးသဘောတူညီမှုတွေရအောင်လုပ်ခဲ့သူဖြစ်ပါတယ်လို့ဒေါ်နယ်ထရမ့်ကပြောခဲ့တာဖြစ်ပါတယ်။အဲ့ဒီလိုသဘောတူညီမှုကြီးတွေကြောင့်ပဲရုရှားအစိုးရကချီးမြှင့်တဲ့ Order of Friendship ဆုကို Mr. Tillerson ကိုရုရှားသမ္မတဗလာဒီမီယာပူတင်က2013ခုနှစ်မှာပေးအပ်ခဲ့ပါတယ်
။ I've known him since 1999 and I have a very close relationship with him.
ကျွန်တော်သမ္မတပူတင်နဲ့1999ခုနှစ်ထဲကသိခဲ့တာပါ။သူနဲ့ကျွန်တော်တော်တော်လေးရင်းနှီးပါတယ်လို့ Mr. Tillerson ပြောကြားခဲ့တာဖြစ်ပါတယ်။ရုရှားအစိုးရအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကြောင့်အကျိုးအမြတ်အများကြီးရမယ့်စီမံကိန်းတချို့ကိုဖျက်ခဲ့ရတဲ့အတွက်သူဟာအဲ့ဒီတန်ခတ်အရေးယူမှုတွေကိုဝေဖန်ခဲ့သူတယောက်လည်းဖြစ်ပါတယ်။အခုလိုရုရှားနဲ့စီးပွားရေးအရရင်းနှီးတဲ့ဆက်ဆံရေးရှိသူ Rex Tillerson အနေနဲ့သူ့အပေါ်ခန့်အပ်မှုအတီးပြုတ်ရေးအထက်လွှတ်တော်ကြားနာပွဲမှာအခက်အခဲအတားအဆီးတွေတွေ့ရနိုင်ပါတယ်။သမ္မတပူတင်နဲ့နှိစပ်သူကိုနိုင်ငံခြားရေးဝန်ကြီးခန့်မဲ့အပေါ်စိုးရိမ်တယ်လို့ Republican Party မှဩဇာညောင်းတဲ့အထက်လွှတ်တော်အမတ် John McCain ကပြောကြားခဲ့ပါတယ်။ဒါပေမဲ့မြတ်တဲ့ကြားနာပွဲဖြစ်စေရပါမယ်လို့လည်းသူကကတိပြုပါရယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားအစိုးရကအီးမေးလ်တွေကိုကြားဝင်ခိုးယူခဲ့တယ်လို့ CIA ဗဟိုထောင်လှမ်းရေးကပြီးခဲ့တဲ့သတင်းပတ်ထဲပြောကြားခဲ့ပြီးတဲ့နောက်အမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးဟာပိုပြီးဆိုးခဲ့ပါရယ်ဒီလိုအခြေအနေမှာရုရှားသမ္မတနဲ့ရင်းနှီးသူတယောက်ကိုနိုင်ငံခြားရေးဝန်ကြီးခန့်အပ်ဖို့စဉ်းစားတာနဲ့ပတ်သက်လို့မစ္စတာထရမ့်ရဲ့အကြံပေး ကယ်လီယန်ကွန်ဝေးက ABC ရုပ်သံရဲ့ Good Morning America အစီအစဉ်မှာအခုလိုကာကွယ်ပြောကြားခဲ့ပါတယ်
It's not like he's pounding down vodka with Vladimir Putin at the local bar, but he's dealt with him in a business context.
သူကဗလာဒီမီယာပူတင်နဲ့အရက်ဆိုင်မှာဗော့ကာအရက်တူတူတောက်နေတာမျိုးမဟုတ်ပါဘူး။စီးပွားရေးရပူတင်နဲ့ဆက်ဆံဆွေးနွေးကြတာမျိုးပါ။ကမ္ဘာနိုင်ငံအတော်များများနဲ့အမေရိကန်ဆက်ဆံရေးမကောင်းဘူးဆိုတာကျမတို့သိကြတာပဲ။အဲ့ဒီထဲမှာရုရှားနိုင်ငံလည်းပါနေပါဗျ
။ရုရှားအစိုးရနဲ့ဆက်ဆံရေးတိုးတက်ဖို့လိုလားတယ်လို့မစ္စတာထရမ့်ကအချိန်ချင်းပြောကြားခဲ့ဘူးပါတဲ့။အင်ချမ်းမြေလုပ်ငန်းနဲ့ကျွဲဝသူတထေးကြီးကနေသမရအဖြစ်အရွေးခံထားရသူထရမ့်ဟာနိုင်ငံရေးအတွေးအခေါ်တွေထက်စီးပွားရေးအပေးအယူသဘောတူညီမှုတွေလုပ်ဖို့ပိုစိတ်ဝင်စားနေတယ်လို့တချို့သုံးသပ်သူတွေကထောက်ပြနေကြပါတယ
် He's really making a bold statement here going outside politics and outside the diplomatic world to someone in who's a CEO
နိုင်ငံရေးအတိုင်းဝိုင်းတန်တမာရေးအတိုင်းဝိုင်းပြင်ပကလူတယောက်အင်ပြီးတော့အတွေ့အကြုံကလည်းလုံးဝမရှိတဲ့စီးပွားရေးအမှုဆောင်အရာရှိချုပ်တယောက်ကိုရွေးချယ်ပြီးသူလွတ်လို့ရတယ်ဆိုတော့ကိုရဲတင်းတင်းလှုပ်ပြလိုက်တာဖြစ်ပါတယ်
။တချိန်တည်းမှာပဲဝါရင်တန်တမန်တယောက်ဖြစ်တဲ့ John Bolton ကိုဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ပေးဖို့ Trump ကစီစဉ်နေတယ်လို့တရားဝင်မဟုတ်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးတာဝန်ကိုယူခဲ့ဘူးသူ John Bolton ဟာဆိုရင်လေဖိအားသုံးဖြည့်ရှင်းနည်းကိုလိုလားပြီးညှိနှိုင်းရခက်ခဲသူတယောက်ဖြစ်တယ်လို့လူသိများသူဖြစ်ပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းလွှာတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်။မြန်မာနိုင်ငံမှာလူနည်းစုခရစ်ယာန်ဘာသာဝင်တွေနဲ့တခြားလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုတွေလုပ်နေတဲ့ဆိုပြီးအမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကဒီဇင်ဘာ23ရက်အင်္ဂါနေ့မှာအစီရင်ခံစာနှစ်ဆောင်ကိုတပြိုင်တည်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သူတို့ရဲ့လစ်လာတွေးရှိချက်တွေကိုမြန်မာအစိုးရကိုရောအမေရိကန်အစိုးရကိုပါတိုက်တွန်းအကြံပြုခဲ့ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
USCIRF လို့ခေါ်တဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကမြန်မာပြည်ကခရစ်ယာန်ဘာသာဝင်တွေနဲ့ပတ်သက်လို့ Hidden Flight လို့အမည်ပေးထားတဲ့အစီရင်ခံစာနဲ့သူတို့အဆိုလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီး Suspended in Time ဆိုတဲ့အစီရင်ခံစာနှစ်ဆောင်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီး Washington DC မှာရှိတဲ့သတင်းတောက်များအသင်းမှာဒီဇင်ဘာ23ရက်ညနေပိုင်းကသတင်းစာရှင်းလင်းပွဲတစ်ရက်လုပ်ခဲ့ပါတယ်။ခရီးရန်ဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကို Hidden Flight ဖုံးကွယ်ထားတဲ့အတ္တိဒုက္ခဆိုတဲ့အစီရင်ခံစာမှာဖော်ပြထားပြီးမြန်မာနိုင်ငံကခရီးရန်ဘာသာဝင်တွေဟာအချိန်အတော်ကြာကလေးကဖိနှိပ်ခွဲခြားဆက်ဆံခံရတာတွေကအခုထိဆက်ရှိနေသေးပဲလို့ USCIRF ကော်မရှင်ရဲ့အရှိတောင်အာရှပေါ်လစီပိုင်းဆိုင်ရာအဆင့်မြင့်ကျွမ်းကျင်သူတီနာမတ်ဖို့ကပြောပါတယ
် The first report highlights and underscores the violations against ethnic minority Christians. Much of their treatment is based on decades-long discrimination and maltreatment by Burma's government and military.
But မစင်ကန်စားကတော့လူနည်းစုခရီးယန်ဘာသာဝင်တွေပေါ်ဖိနှိပ်မှုကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်ဆိုးရခေတ်ဆက်ဆက်လက်ထက်စစ်တပ်နဲ့အာဏာပိုင်တွေရဲ့လက်အောက်မှာခွဲခြားဆက်ဆံမှုသိစေခံရမှုတွေအကြောင်းကိုရေးသားထားတာဖြစ်ပါတယ်။ပညာသင်ပိုင်ခွင့်အလုပ်ကိုင်းရပိုင်ခွင့်ဘာသာရေးအဆောက်အဦးဆောက်ဖို့မိယာပိုင်ဆိုင်ခွင့်ဘာသာရေးအဆောက်အဦးပြင်ဖို့ဒါမှမဟုတ်ဆောက်ဖို့အပြင်လေဝါကတ်တိုင်ထောင်ဖို့စသဖြင့်တို့ကိုစနစ်အရာဟန်တားထားတာတွေရှိတဲ့အပြင်ကိုယ်ွယ်တဲ့ဘာသာအတင်းပြောင်းခိုင်းမှုအစိုးရအမှုတန်းတွေဆိုရင်လည်းမြန်မာဗုဒ္ဓဘာသာအခကြီးရဲ့ကြီးတွေမှာမဖြစ်မနေပါဝင်ဆင်နွှဲရတာတွေအလူငွေထွက်ရတာတွေစသဖြင့်တို့ပါဝင်ကြပါတယ်သူတို့တွေဟာခရီးရန်ဘာသာကုွက်ရမှာကြည်ကြည်ပြန့်ပြန့်ဟန်တာခံရတာတွေရှိပါတယ
် Suspended in time အစိုးရရဲ့အချိန်ဆိုင်ငံ့နေခြင်းဆိုတဲ့အစီရင်ခံစာမှာတော့ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စတွေကိုအသေးစိတ်ရေးသားထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့တီနာမတ်ဖို့ပြောတာက
The second report on Rohingya Muslims takes an in-depth look at how the situation, the current conditions for Rohingya Muslims deteriorated rapidly during the previous government of Thein Sein.
ဒုတိယအစီရင်ခံစာကတော့ Rohingya Muslim တွေနဲ့ပတ်သက်ပြီးအရင်ဦးသိန်းစိန်အစိုးရလက်ထက်မှာ Rohingya Muslim တွေရဲ့အခြေအနေဟာတိတိတသားကြီးကျဆင်းလာတာကိုဖော်ပြထားတာဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလဖြစ်ပေမဲ့လို့လေရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကတော့ပိုဆုတ်ယုတ်ခဲ့ပြီးခရစ်မြင်တွေ့နေရတဲ့အခြေအနေထိဆက်ရောက်ခဲ့တာဖြစ်ပါတယ်
။အခုလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအများစုဟာဦးသိန်းစိန်အစိုးရလက်ထက်ကဖြစ်ခဲ့တဲ့အကြောင်းအရာတွေဖြစ်တယ်လို့ NLD အစိုးရလက်ထက်မှာတော့ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မှာမွတ်စလင်တွေပေါ်ဖိနှိပ်ချိုးဖောက်မှုတွေဖြစ်ပေါ်လာတာတွေကစိုးရိမ်စရာဖြစ်ကြောင်းတီနာမတ်ဖို့ကပြောပါတယ် USCNRF အနေနဲ့သူတို့ပြုစုထားတဲ့အစည်းအဝေးခန်းစား2ရက်ပေါ်မူတည်ပြီးသူတို့ရဲ့လေလာတွေ့ရှိချက်တွေကိုမြန်မာအစိုးရကိုအကြံပြုရမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့နဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂရုံးခွဲဖွင့်မှုကိုတိုက်တွန်းထားပါတယ်အမေရိကန်အစိုးရရဲ့နိုင်ငံသားရေးပေါ်လစီမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး USCNRF အဖွဲ့အနေနဲ့နှစ်စဉ်အကြံပေးတင်ပြရတာဖြစ်တဲ့အတိုင်းအစည်းအဝေးခန်းစားပေါ်မူတည်ပြီးဒီနာမာဖိုကအခုလိုတိုက်တွန်းခဲ့ပါတယ
် USCIRF's role is to help provide guidance and support to our own government to help navigate religious freedom issues through its foreign policy the state department has been
Tomorrow USCIRF commission ရဲ့ခန်းကဏ္ဍကတော့အမေရိကန်အစိုးရကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံခြားရေး policy မှာအကြံပေးဖို့ဖြစ်တဲ့အတိုင်းအမေရိကန်နိုင်ငံခြားရေးဌာနအနေနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့1996ခုနှစ်ခရဲကစိုးရိမ်မကင်းဖြစ်တဲ့နိုင်ငံစီနဲ့မှာထည့်သွင်းခဲ့တာဖြစ်ပါတယ်။လက်လောကြဆုံးကတော့အောက်တိုဘာလ31ရက်နေ့ကပဲဖြစ်ပါတယ်။ကျမတို့အဖွဲ့အစည်းအနေနဲ့မြန်မာနိုင်ငံအခုလိုစီးရင်တင်သွင်းခံရတာကိုထောက်ခံသလိုနှစ်စင်ပဲအကြံပေးခဲ့တာလည်းဖြစ်ပါတယ်။အကြောင်းကတော့ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာမြန်မာနိုင်ငံမှာကြဆင်းနေလိုပဲဖြစ်ပါတယ်
။အစည်းအဝေးခန်းစားမှာရိဟင်ညာရေးနဲ့ပတ်သက်ပြီးဖြေရှင်းဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့စည်းတာအပြင်လာမယ့်တနင်္လာနေ့ရန်ကုန်မှာရိဟင်ညာရေးဆွေးနွေးဖို့အာဆီယံနိုင်ငံသား၏ဝန်ကြီးများအထူးအစည်းအဝေးဘက်ကိုဒေါအောင်ဆန်းစုကြည်ခေါ်ယူထားတဲ့အပေါ် USCIRF အနေနဲ့ကြိုးဆိုကြောင်းနဲ့ဒါဟာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တဲ့အကြောင်းတီနာမတ်ဖို့ကပြောပါတယ်မြန်မာနိုင်ငံမှာဖွဲ့စည်းပုံအရစစ်တပ်ကဆက်ပြီးလုတ်ပိုင်ခွင့်အာဏာတည်မြဲနေတဲ့အခြေအနေနဲ့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်အောင်ကြိုးစားနေကြတဲ့အချက်တွေကခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာကူးကွယ်ခွင့်ချိုးဖောက်ခံနေရတာကိုနားလည်နိုင်မဲ့အဓိကအချက်တွေဖြစ်တယ်လို့ဖုံးကွယ်ထားတဲ့အတိဒုက္ခအစီရင်ခံစာမှာပြောထားပါတယ်စေဆိုးရလက်ထက်ကလေးကရှိခဲ့တဲ့ခွဲခြားဆက်ဆံရေးမူဝါဒနဲ့အလေးအထတွေဟာဒီကနေ့အထိရှိနေသေးတယ်လို့ဆိုထားပါတယ်တမတော်ကိုအရသာအစိုးရထိန်းချုပ်မှုအောက်ရောက်အောင်လုပ်ဖို့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာဒီပြဿနာတွေကမီးမောင်းထိုးပြနေတယ်လို့လည်းအင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူတိုင်းလွတ်လပ်စွာကိုယ်ခွယ်ခွင့်ရရှိရေးနဲ့လူနည်းစုရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့မြန်မာအစိုးရကိုအစိုးရခန်းစာထုတ်ပြန်သူတွေကတိုက်တွန်းပါတယ်သူတို့ပြောကြားထားတဲ့စံချိန်တွေနဲ့မပြည့်မီမချင်းမြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်ဆက်လက်သတ်မှတ်ထားဖို့အတွက်လည်းအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုတိုက်တွန်းထားပါတယ်ခင်ဗျာ
ကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုညံဝင်းအောင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့သတင်းနောက်ကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီး CPG ရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေဆိုင်သတင်းနောက်တူအသက်ခံရတာနဲ့ပတ်သက်ပြီးတရားစုံစမ်းဖော်ထုတ်အရေးယူတင်ကြောင်းစာနယ်ဇင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPG အဖွဲ့ကပြောဆိုလိုက်သလိုအစိုးရအနေနဲ့အနာဂတ်မှာသတင်းထောက်တွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်း CPG အဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံကပြောပါရယ်အသေးစိတ်ကိုဆက်လက်ပြောပြပေးပါမယ်ဒီဇင်ဘာလ12ရက်နေ့ကအသက်ခံလိုက်ရတဲ့ 11 Media Group ရဲ့မုံရွာအခြေဆိုင်သတင်းတော်ကိုစိုးမိုးထွန်းအမှုနဲ့ပတ်သက်ပြီးတေချာစုံစမ်းဖော်ထုတ်အရေးယူတင်တယ်လို့နိုင်ငံတကာစာနယ်ဇင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောဆိုလိုက်ပါတယ်။ဒီကိစ္စဟာသတင်းတော်ဖြစ်နေလို့အသက်ခံရတာဖြစ်တဲ့ဆိုတာကိုမြန်မာအစိုးရအနေနဲ့ယူဆတင်ကြောင်းဒီဇင်ဘာလ13ရက်နေ့ကထုတ်ပြန်တဲ့ CPJ အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်36နှစ်အရွယ်ရှိကိုစိုးမိုးထွန်းဘာကြောင့်အသက်ခံရတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူမသေးဆုံးခင်လက်တလောအတွင်းမှာတော့ဒေသအတွင်းတစ်ခိုးထုံမှုကိစ္စကိုစုံစမ်းသတင်းယူဖို့လုပ်နေတယ်လို့11 Media Group ရဲ့မန္တလေးမြို့တာဝန်ခံကပြောကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံးနေတဲ့ကိုစိုးမိုးထွန်းရဲ့ဦးခေါင်းနဲ့မျက်နှာပေါ်မှာဒုံးနဲ့ရိုက်ခံထားရတယ်လို့ရဲတွေကပြောပါတယ်အခုလိုကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးအရန်ကိုထိလွယ်ရှလွယ်တဲ့သတင်းတွေလုတ်တဲ့အခါမှာမြန်မာနိုင်ငံကသတင်းတောက်တွေအတွက်ဘလောက်ထိအန္တရာယ်ရှိသလဲဆိုတဲ့ပုံမှာတော့ CPJ ရဲ့အာရှဆိုင်ရာတာဝန်ခံ Steven Butler ကအခုလိုပြောပါတယ
် It's difficult to tell from this distance the level of danger.
ဒီလိုကိစ္စမျိုးတွေမှာသတင်းယူတဲ့အခါဘလောက်ထိအန္တရာယ်ရှိသလဲဆိုတာအဝေးမှာပြောရခက်ပါတယ်။သူ့ကိုဘယ်သူတတ်တယ်လူသားသမားကဘာတူလဲဆိုတာကိုကျွန်တော်တို့မေးဖို့လိုပါတယ်။ဒါပေမဲ့အတိုင်းအတာတစ်ခုထိတော့သူလုံနေတဲ့အလုပ်နဲ့ပတ်သက်နေပါတယ်။အဂတိလိုက်စားမှုတွေ၊ရာဇဝတ်မှုကျူးလွန်ရာရောက်တဲ့အပြုအမူတွေ၊အထူးသဖြင့်အရန်ချမ်းသာတဲ့သူတွေ အကျန်းဖက်တတ်တဲ့ရာဇဝင်ရှိသူတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်သတင်းယူတဲ့အခါသတင်းတောက်တွေအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်အထူးသတိထားဖို့လိုပါတယ်
ကိုစိုးမိုးထွန်းဟာ2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး11 Media Group ရဲ့မုံရွာအခြေစိုက်သတင်းတောက်ဖြစ်နေစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။11 Media Group ရဲ့ထုတ်ပြန်ချက်အရသူတို့ရဲ့မုံရွာအခြေစိုက်သတင်းတောက်ကိုစိုးမိုးထွန်းတည်ဆုံးနေတဲ့အလောင်းကိုသခိုင်းတိုင်းမုံရွာမြို့အောင်ချမ်းသာရွက်ပြည်တော်စုလမ်းမကြီးအနီးတနင်္လာနေ့ညတကောင်ရံအချိန်မှာတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကိုစိုးမိုးထွန်းတည်ဆုံးရမှုနဲ့ပတ်သက်ပြီးလိုအပ်တဲ့လှုပ်ဆောင်မှုတွေကို11 Media Group ကဆောင်ရွက်နေတယ်လို့သက်ဆိုင်ရာရဲစခန်းအနေနဲ့ကလည်းအမှုမှန်အမြန်ဆုံးပေါ်အောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တိုက်တွန်းကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရဲတွေကတော့ဒီအမှုကိုလူတက်မှုရာဇသက်ကြီးပုံမှန်300နဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။တတိယကိုစုံမထွန်းအခုလိုတတ်ခံရတဲ့ပေါ် CPG အဖွဲ့အနေနဲ့ရှုံချတယ်လို့ဒီအမှုနဲ့ပတ်သက်ပြီးတော့လည်းအမြန်ဆုံးဖော်ထုတ်အရေးယူနိုင်အောင်မြန်မာအစိုးရကိုတောင်းဆိုကြောင်းလည်း Steven Butler ကအခုလိုပြောပါတယ်။
The proper response is for them to investigate very thoroughly.
တကယ်ချင်းချင်းမြင့်မြင့်လို့ရမှာကတော့စောစောစုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုပါတယ်။အဲ့ဒီလိုဖော်ထုတ်စုံစမ်းတဲ့အခါမှာသူ့ပေါ်မကျေနပ်ကြတဲ့သူတွေကိုလည်းစုံစမ်းဖို့လိုပါတယ်။တခါတရံစုံစမ်းစစ်ဆေးမှုတွေမှာကျေဝန်းလေးရှိတဲ့ပြဿနာတွေကတော့ဒီတန်တရအစိုးရရဲ့အကျိုးစီးပွားနဲ့ဆက်ဆံနေတဲ့ကိစ္စမျိုးတွေမှာရဲတွေအတွက်မှန်မှန်ကန်ကန်စုံစမ်းစစ်ဆေးအရေးယူဖို့ခက်တက်ပါတယ်။ဒါကြောင့်မို့ဒေသန္တရအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုမှာဝင်ရောက်ဆွတ်ဖက်လို့မရအောင်ကျွန်တော်တို့ကဘူအစိုးရကိုဒီလိုကိစ္စမျိုးတွေမှာပါဝင်ပတ်သက်စေချင်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်အစိုးရအနေနဲ့ထဲထဲဝင်ဝင်လှုပ်ဆောင်သင့်တယ်လို့အနာဂတ်မှာသတင်းတောက်တွေကိုအကာအကွယ်ပေးသွားဖို့ကအကောင်းဆုံးနည်းလမ်းတစ်ရဖြစ်တယ်လို့လည်း CPJ ရဲ့အာရှဆိုင်ရာတာဝန်ခံ Steven Butler ကပြောပါတယ်1996ခုနှစ်ကစပြီးမြန်မာနိုင်ငံမှာတည်နှောက်၄ရောက်ထက်မကအသက်ခံရပြီးသူတို့ကိုတတ်တဲ့လူတွေကလည်းအခုဒီအေးအေးယူမခံရပဲလွတ်မြောက်နေတယ်လို့ CPJ ကလစ်လာတွေ့ရှိထားပါတယ်။ကိုစိုးမိုးထွန်းတည်ဆုံမှုနဲ့ပတ်သက်ပြီးအရက်သားတွေရဲ့လုံခြုံရေးနဲ့အမှုမှန်ကိုအမြန်ဆုံးဖော်ထုတ်နိုင်အောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်ပေးဖို့မြန်မာ Journalist ကွန်ရက် MGN ကလည်းတောင်းဆိုလိုက်ပါတယ်။ကိုစိုးမိုးထွန်းမှာဇနီးနဲ့အသက်၈နှစ်အရွယ်သားလေးတစ်ယောက်ကြံရည်ခဲ့ပါတယ်ရှင်။အခုဆက်လက်ပြီးတော့တော်ရရှင်တွေကိုတေးသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါတယ်အဆိုတော့ Taylor Swift ဆိုတဲ့ Christmas When You Were Mine တချင်းကိုနားဆင်ကြရအောင်ပါရှင
် Please take down the mistletoe Cause I don't wanna think about that right now Cause everything I miles away snow-covered little town my mama's in the kitchen worrying about me season's greetings hope you're well well I'm doing all right if you were wondering lately No, this shouldn't be a lonely time But there were Christmases when you were mine I've been doing fine without you, really Up until the nights got cold And everybody's here Except you, baby Seems like everyone's got someone to hold But for me it's just a lonely time Cause there were Christmases when you were
mine Taylor Swift ဆိုတဲ့ Christmas When You Were Mine တချင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင် VOA မြန်မာပိုင်းပုတ်တူနေ့မနေ့အစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစည်းအဝေးမှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကင်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးကင်းမှာနားဆင်ရမှာကတော့
ကျွန်တော်ဒေါ်လာတွေဒေါ်လာစုကြည့်ပြောတဲ့ဟာအခြေအနေကကြည့်ရရင်20အတွင်းမှာ
ဥကျော်မျိုးထွန်းပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါ်လာလတ်တန်းစီစဉ်တင်ဆက်ထားပါတယ်ရှင
်ပထမဦးဆုံးဒီဇင်ဘာ7ရက်နေ့ထုတ်ချိုဒိုဝေါ့လ်ဆာဗစ်မှာ Suchi Eyes ASEAN Foreign Ministers Meeting Next Week on Rohingya ဆိုတဲ့နောက်တွင်ပါအာဆီယံနိုင်ငံကြ合いဝင်ကြီးများတွေ့ဆုံပွဲမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကတင်ပြဖို့ရည်ရွယ်တယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတာကိုတင်ပြလိုပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုဖိနှိပ်ခံရတာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေတိုးလာနေချိန်မှာရခိုင်ပြည်နယ်မှာစစ်တပ်ရဲ့နေမည်ရှင်းလင်းရေးလုပ်နေတာနဲ့ပတ်သက်လို့နောက်တွင်ပါတင်လာနေမှာမြန်မာနိုင်ငံကြ合いဝင်ကြီးလက်ဖြစ်နိုင်ငံရဲ့ခေါင်းဆောင်လက်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကအာဆီယံနိုင်ငံကြ合いဝင်ကြီးတွေကိုအစီရင်ခံဖို့ဖိတ်ကြားထားတဲ့အကြောင်းဒီဆွေးနွေးပွဲမှာရခိုင်ပြည်နယ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုရောင်းရင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မေးမြန်းခွင့်ရမှာဖြစ်တယ်လို့ပိုပြီးတော့လဲသဘောပေါက်နားလည်လာကြမှာဖြစ်တယ်လို့နိုင်ငံကြ合いဌာနပြောခွင့်ရဒေါ်အေးအေးစုကဖိတ်ကြားခဲ့တဲ့အကြောင်းနဲ့ဒီဖိတ်ကြားချက်ကိုပြီးခဲ့တဲ့တောက်ကြာနေ့ကအဖွဲ့ဝင်နိုင်ငံတွေကိုကန့်လန့်ခဲ့တာဖြစ်ပေမဲ့လို့လည်းကျင်းလာနေ့အထိတော့ပြန်ကြချက်မရသေးဘူးလို့လေသူကဖြေကြားတဲ့အကြောင်းထောက်ပြထားပါတယ်။အောက်တိုဘာ9ရက်နေ့ကစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလတ်လောကြဆုံအကြမ်းဖက်မှုတွေကြောင့်စစ်တပ်ကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်ကုလသမဂ္ဂလူခွင့်ရေးမဟာမိတ်ကြီးရုံးကစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့အပြင်မလေးရှားဝန်ကြီးချုပ်နာဂျစ်အဗ်ဒူရာဇက်ကလည်းကွာလာလမ်ပါမှာပြုလုပ်ခဲ့တဲ့ရိုဟင်ဂျာထောက်ခံတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ပြီးဒီကိစ္စကိုစိတ်ဆိတ်နေလို့မဖြစ်တော့ဘူးလို့ပြောကြားခဲ့ပါတယ်။နိုဘယ်ညီညာရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကတော့စင်ကာပူရောက်ရှိစဉ် Channel News Asia နဲ့တွေ့ဆုံပြီးမြန်ကန်မှာရခိုင်ပြည်နယ်ရေးဟာသတိထားကင်ထွေရမယ့်အနေအထားရှိပြီးရခိုင်ပြည်နယ်မှာမွတ်စလင်တွေသာမကဗုဒ္ဓဘာသာရခိုင်လူမျိုးတွေလည်းစိုးရိမ်ပကင်းဖြစ်မှုတွေရှိပြီးရခိုင်လူဦးရေနှုန်းလျော့နေလာတာကိုအထူးစိုးရိမ်ကြတဲ့အကြောင်းဖြေကြားခဲ့ပါတယ်။အာဆီယံကိကပုကိုခဗီချွန်ကတော့ဒေါ်အောင်ဆန်းစုကြည်နောက်တင်လာနေ့ခေါ်ယူမဲ့အာဆီယံနိုင်ငံကြ合いဝင်ကြီးများဆွေးနွေးပွဲကျင်းပခြင်းအဖြစ်ရောင်းရင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ဖိအားပေးခံရမှုကိုရည်ရွယ်တာတွေ့ရတယ်လို့ကောက်ချက်ချပြောကြားခဲ့ပါတယ်ဆက်လက်တင်ပြပြီးမှကတော့ဒီဇင်ဘာ13ရက်နေ့တိုင်းမဂ္ဂဇင်းမှာ Hope and Despair in a Divided Burma တွေးကွေးနေတဲ့မြန်မာနိုင်ငံမှာမျှော်လင့်ချက်နဲ့စိတ်ပျက်မှုဆိုတဲ့အကြောင်းကြီးနဲ့ထိုင်ဝမ်တပ်ပုံသတင်းတော့ချန်ချင်းချိုင်းရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲများပြီးဒေါ်အောင်ဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်အနာရှင်စနစ်ပြတ်တုံးဖို့မျှော်လင့်ချက်တွေတိုးလာခဲ့ပြီးမဲ့လို့လေစစ်ပေးတံကိုကာလကြာရှည်ခံစားနေရတဲ့လူတွေကြားမှာတော့မျှော်လင့်ချက်နဲ့ကြောက်ရွံ့မှုတွေဟာဒွန်တွဲခံစားနေရတာတွေ့ရတယ်လို့យေတာထားပါတယ်။သတင်းတော့တပ်ပုံဆရာချန်အနေနဲ့မြန်မာတခွင်တပ်ပုံတွေကိုရိုက်ကူးရမှာလမ်းတွေ20ရှိတဲ့အဝေးပြေးလမ်းမကြီးမှာလူတဦးတည်းရှောက်နေတဲ့ပုံကိုပြထားတယ်လို့ကချင်ပြည်နယ်ပြည်ပခါဖြစ်ပွားရာဒေသမှာတဲဘုတ်ကလေးတဲမှာမိသားစုတွေပြုံးပြီးတော့နေကြရတဲ့တပ်ပုံတွေစသဖြင့်ကိုဖော်ပြထားတာတွေ့ရပါလေအပြည့်အစုံကိုဒီဇင်ဘာ3ရက်နေ့တိုင်းမဂ္ဂဇင်းမှာကြည့်ရှုနိုင်ပါတယ်ရှင်
ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့မနေ့ကအင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာတန်ကပဲစီစဉ်တင်ဆက်ထားပါတယ်ရှင
်။ Kidim ne tin pya me idiom a thong ga ro
drive me up the wall
phit ba de sa long paung ga d r I v e drive ga maung na m e me ga chino chima u b up ga a po so lo drive me up ga a po go maung ne tbo phit ba de t h e the w a l l wall ga niya so lo sgai thun ye dai yai di be ga ro niya mo go maung tit de tbo phit ba de di thong sin tit la da ga ro hlaung in de ma yauk ni de trade san da kaung go a pyin ga sa lu phit si a nau she phit yaung lu lu phit si a ri a the ma shi de kaung ga hlaung in ye niya mo go pye de shaung tin ya ga ni sin tit la de a thung win phit ba de da chaung idiom a thung ga ro lu tu u u go sait do aung sait a nau she phit si aung lu da go so lu da phit ba de a thu thi pyin thwe pye chin sait pauk de tbo myo lu su nei ma de ဒီ သုံး ရက် ပတ်သက်လို့ George Group ရဲ့ ဥပမာကို နားဆင်ကြကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။ သူ့မှာခလေး 9 ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင်အီဒီယမ်အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမှာနေတင်ပြခဲ့တဲ့အီဒီယမ်အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ထုတ်လုပ်ရေးမှုမှတ်တမ်းကြီးထိုင်တဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
အင်္ဂလာပါခင်ဗျာ။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်။ မကြာသေးခင်ကစင်ကာပူနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံဟာနှစ်နှစ်ဆယ်အတွင်းမှာစင်ကာပူထက်စင်ကာပူကိုမှီယိုမကဘူးကြော်ပြီးတော့မှကြော်ရမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံအခြေအနေဒီကနေ့စင်ကာပူနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ကြမယ်ဆိုရင်တကယ်ပဲလက်တွေ ဘဏ္ဍာငွေကြေးပိုင်းဆိုင်ရာအကြောင်းအရာတွေကိုရေးသားနေတဲ့စာရေးဆရာတူဦးလည်းဖြစ်အကြံပေးပို့ကိုတူလည်းဖြစ်တဲ့ဦးကျော်မျိုးထွန်းနဲ့နောက်သူကတော့စင်ကာပူမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ဦးတမောင်ဝင်းတို့ဖြစ်ပါတယ်။အားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါ။စီစဉ်မှာပေါင်းပေးတဲ့အတွက်ကျေးဇူးလည်းတင်ပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူနှူးရဲ့ပေါ်ထားတဲ့ရင်းစုံနှောက်ထောင်ကြည့်ရအောင်ပါဦးကျော်မျိုးတွန်းခင်ဗျာဒီတော်ဆန်းစုကြည်ရဲ့ပြောဆိုချက်ကလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိတယ်လို့ဦးကျော်မျိုးတွန်းယူဆပါသလားခင်ဗျာ
ကျွန်တော်လောလောဒေါ်ဆန်းစုကြည်ပြောတဲ့ဟာအခြေအနေကကြည့်ရရင်ပြည်နယ်ဆက်အတွင်းမှာစင်ကာပူကိုပြီးဖို့တော့ဖြစ်နိုင်မယ်ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ခင်ဗျာဥတမောင်ဝင်ရဲ့သဘောထားလည်းသိပါစေ
အဲဒီမှာလေသူဒေါ်ဆန်းကြီးပြောတယ်စနိုးကိုကြောရမယ်ဆိုတဲ့ကိစ္စကဟောနော်ဟောပေါ့သူကပြောသွားတာပေါ့သူကအမှန်ဆိုလို့ရှိရင်တော့ဗမာရင်းတူတဲ့ခါမှာစင်ကိုကြောရမယ်လို့ပဲပြောရတယ်ဘာကိုကြောရမယ်ဆိုတာကိုကြောသွားတာပေါ့ဒါပေမဲ့ဗမာပြည်ထဲမှာပြောနေကြတော့မျိုးစုံပေါ့လေစင်ကိုကြောဖို့ပေါ့တကယ်တော့ဒေါ်ဆန်းစုကြီးကဒီဝင်းမှာကျွန်တော်ဒီစင်ကိုလာတဲ့ခါမှာနော်ဒါမှလည်းဆိုလို့ရှိရင် international AI Singapore ဆိုတဲ့ပေါ့သူကပါလဲဆိုလို့ရှိရင် global ဒီသူနိုင်ငံ company တွေကိုနိုင်ငံတကာမှာဆွေးနွေးလုပ်ဖို့အတွက်ဖွဲ့ထားတဲ့ Singapore ရဲ့ Singapore ဆွားရဲ့ company တစ်ခုပဲအဲ့မှာ business dialogue မှာအဲ့ဒါ close door section မှာပေါ့အဲ့ဒီမှာသူကပြောသွားတာဆိုတော့အဲ့ပြောရတဲ့ဟာကိုကျွန်တော်တို့ကဒီသတင်းစာတွေတစ်ဆင့်ပြီးရတာဒါပေမဲ့အင်္ဂလိပ်လိုပဲရေးထားတာပေါ့နော်သူပြောရတာကပါလဲဆိုလို့ရှိရင်to overtake Singapore economy in 20 years လို့ပြောရတာ။ဟောအဲ့တော့ 20 years မှာပြောဆိုတော့အဲ့တော့ economy လို့ပြောလို့ရှိရင်ကျွန်တော်တို့ကဘာကိုကြည့်ရမလဲဆိုလို့ရှိရင်ဟာ GDP နဲ့ပဲကျွန်တော်နှိုင်းရမယ်။ဟောအဲ့တော့ဒီလိုပြောမယ်ဆိုတာကလည်းအခုလက်ရှိအချိန်လို့ပြောမှာလား။ Now Singapore ကနောက်အနည်း20တက်နေတယ်။အဲ့ဒီ20ကိုပြောမှာလား။ဒါကိုဘာမှမပြောသွားဘူး။ဟောအဲ့တော့ Singapore economy ရဲ့ အခု လက် ရှိ အခြေအနေကို ကျွန်တော်တို့က မသိ ဘဲနဲ့ အားအ ဖြစ် နိုင် မှာ ဖြစ် နိုင် ပါတယ် statistics ကို မသိ ဘဲနဲ့ ဖြစ် နိုင် မှာ ဖြစ် နိုင် ပြော လို့ရှိရင် ကျွန်တော်တို့က ဂျမ်းပြီး ပြော နေတာ ပဲ ဖြစ် လိမ့်
မယ် ဟုတ် ကဲ့
အဲ့တော့ ကျွန်တော် ဆိုလို့ ညင်တာက ဟာ အခု GDP က မြန်မာ နိုင်ငံရဲ့ GDP က ဘယ်လောက် ရှိ နေပြီလဲ Singapore ရဲ့ GDP က ဘယ်လောက် ရှိ နေပြီလဲ လူဦးရေ က ဘယ်လောက် ရှိ နေပြီလဲ ဒါကို အခြေခံ ပြီးမှ ကျွန်တော်တို့ ဖြစ် နိုင် လဲ မ ဖြစ် နိုင် လဲ ဟာ ဘာ တွေ လို့ ရယ် ဆိုတာကို
ကျွန်တော်ဆွေးနွေးလို့ရှိရင်ပို့ပြီးတော့ကောင်းမယ်ထင်တယ်လေဟုတ်ကဲ့မြန်မာရဲ့ဥဒမောင်ပြောတာကျွန်တော်ဒီအစည်းအဝေးအတွက်အချက်လက်စုဆောင်တဲ့အခါမှာရနိုင်သလောက်ရှာနိုင်သလောက်အချက်လက်ကျွန်တော်စုဆောင်ကြည့်တဲ့အခါတချို့အချက်လက်တွေရလာတာရှိပါတယ်အဲ့ဒါက ထောင်ကွာ6965ခုနှစ်စင်ကာပူလူလည်ရရတဲ့အချိန်မှာစင်ကာပူနိုင်ငံရဲ့အခြေအနေကပြည်တွင်းဈေးကွက်သေးတယ်ဆင်းရဲမှုရာခိုင်နှုန်းမြင့်မားတယ်ရာခိုင်နှုန်းဘယ်လောက်ရှိတယ်ဆိုတော့ကျွန်တော်ဒီအကြည့်ချက်ရှာလို့မတွေ့ပါဘူးအလုံးလက်မဲ့ရာခိုင်နှုန်းမြင့်တယ်သူတို့ကတော့ဆယ်ရာခိုင်နှုန်းပတ်ဝန်းကျင်လောက်ရှိတယ်လို့အချက်လက်ဒီမှာပြောတာရှိပါတယ်ဥပမာ GDP ကိုကျွန်တော်မကြည့်ပါဘူးကျွန်တော်လူတူဦးချင်းပြန်မျှဝင်ငွေကိုကျွန်တော်ကြည့်ပါတယ်လူတူချင်းပြန်မျှဝင်ငွေကတစ်နှစ်ကိုဒေါ်လာ916ဒေါ်လာအဲ့ဒီအချိန်ကငွေဈေးနဲ့ရှိခဲ့ပါတယ် တခါစင်ကာပူလူကြီးထက်ဝက်ဟာအဲ့ဒီအချိန်တော့ကစာမတက်ကြဘူးလို့ပြောထားပါတယ်ဒီကနေ့ကျွန်တော်တို့ဒီနှစ်အပိုင်းအခြားမြန်မာနိုင်ငံရဲ့အခြေအနေမှာ 2014 ခုနှစ် UNDP စစ်တမ်းတွေအရမြန်မာနိုင်ငံမှာဆင်းရဲမှုရာခိုင်နှုန်း26ရာခိုင်နှုန်းရှိပါတယ်လူတရာမှာ26ရောက်ဆင်းရဲမှုတွေမှုကရောက်နေပါတယ်အလုံးလက်မဲ့အရေအတွက်ကစိုးရကိုယ်တိုင်မတ်လာမှထုတ်ထားတဲ့စီရင်စာအရ၄ရာခိုင်နှုန်းပတ်ဝန်းကျင်ရှိပါတယ် စင်ကာပူ6965လွှဲရရပြီးတဲ့အချိန်86ခုအဲ့ဒီတုန်းကစင်ကာပူဝန်ကြီးချုပ်လီကွမ်းယူပြောထားတဲ့မင်ကွန်အဲ့ဒီ86ခုရောက်တဲ့အခါမှာစင်ကာပူဝန်ကြီးချုပ်လီကွမ်းယူကပြောပါတယ်စင်ကာပူနိုင်ငံရဲ့အဲ့ဒီအချိန်လူကြီး80ရာခိုင်နှုန်းကလူလက်တန်းစားအဆင့်ဝင်သွားပြီဆိုပြီးတော့နှစ်ဆက်နှစ်နှစ်ကြာပြီးတဲ့အချိန်မှာလီကွမ်းယူကပြောခဲ့တဲ့စကားရှိပါတယ်ဆိုတော့ဒါမှန်ပါတယ်ဥတမောင်ကပြောတာက
ဟုတ်ကဲ့ဟိုဟာအခုနောက်ဒီပေကျွန်တော်ပြောတဲ့ဟာဟိုဖြစ်နိုင်တယ်ဆိုရဲဟာကျွန်တော်ကအခုနောက်ဟို GDP growth rate တစ်ခုပေါ်မှာအခြေခံပြီးပြောတာပေါ့နော်ဆိုတော့ဟိုသူတို့အခုနောက်လို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဝါဘန်တို့ကသူတို့က projection တွေသူတို့ကလုပ်လေလုပ်ထားရှိတယ်ပေါ့ဆိုတော့သူတို့လုပ်တဲ့projection အရာဆိုရင်ကျွန်တော်တို့တိုင်းပြည်ကအခုလက်ရှိအချိန် GDP 55 billion နေ60ကျားလောက်ရှိတာပေါ့လေ GDP total GDP American dollar အဲ့ဒီကနေပြီးတော့ကျွန်တော်တို့ကဒါတကယ်လို့တစ်နှစ်ကို900ခိုင်နှုန်းကနေ800ခိုင်နှုန်း GDP growth rate တွားမယ်ဆိုရင်သူတို့တွက်ထားတဲ့ဟာနောက်ထပ်15နှစ်ပေါ့နော်2030လောက်မှာသူတို့2015နောက်ထပ်15နှစ်လောက်မှာကျွန်တော်တို့ကလက်ရှိ GDP ရဲ့60%လောက်ဖြစ်သွားမယ်လို့သူတို့မှန်းတယ်။ဆိုတော့ဘယ်လောက်လောက်ဖြစ်သွားမလဲဆိုရင် GDP ကဘီလီယံဒေါ်လာ140လောက်အထိရောက်သွားမယ်လို့မှန်းတယ်။ဒါ900ခိုင်နှုန်းက800ခိုင်နှုန်း GDP growth rate ရှိတယ်။တခါကသူတို့ကနောက်တစ်ခုကဲတကယ်လို့900ခိုင်နှုန်းကနေ1000ခိုင်နှုန်းတက်မယ်ဆိုရင်ဟောဘလောက်ရှိမလဲဆိုပြန်ပြီး projection လုပ်ကြည့်တဲ့အချိန်မှာသူကဘလောက်အထိရောက်သွားလဲဆိုတော့6လက်ရှိ GDP ဘီလီယံ60 58 60ရဲ့6ဆလောက်ရောက်သွားအဲ့ဒီ6ဆလောက်ကဘလောက်လောက်သွားဖြစ်လဲဆိုဘီလီယံ300ပတ်ချာလဲလောက်သွားဖြစ်တယ်360လောက်အဲ့ဒီဘီလီယံ300 360ဟာယနေ့စင်ကာပူ GDP ရဲ့290 ဘီလီယံနဲ့အတူတူလောက်သွားဖြစ်တဲ့အပေါ်ရှိတယ
်ဟုတ်ကဲ့
ဆိုတော့ဒါတွေအကုန်လုံးကသူတို့တကယ် economics တွေအကုန်လုံးက projection လောက်တာပေါ့နော်ဆိုတော့အချင်းလေးတော့မူတည်တယ်ဒီစင်ကာပူကိုမှီတယ်နှမီဦးဆိုတာဘယ်လိုလုပ်မှာလဲကျွန်တော်တို့မြန်မာနိုင်ငံဒေါ်မတ်စီဂျီတို့အစိုးရဘယ်လို strategy နဲ့သွားမှာလဲဒီ strategy နဲ့သွားမယ်ဆိုတော့900ခိုင်နှုန်း800ခိုင်နှုန်းဒါဆိုရင်တော့ဘီလီယံ140လောက်ဖြစ်မယ်နောက်ထပ်15နှစ်20နှစ်ပဲဖြစ်မှာဒါမှမဟုတ်ဒီ strategy နဲ့သွားမယ်ဒီ CY policy နဲ့သွားမယ်ဆိုရင်900ခိုင်နှုန်းကနေ1000ခိုင်နှုန်း GDP growth rate ရှိအဲ့ဒါဆိုရင်ကျွန်တော်တို့ကခုနပြောတယ်6ဆလောက်ဖြစ်သွားမယ်လက်ရှိ GDP က6ဆလောက်ဖြစ်သွားရင်စင်ကာပူလက်ရှိရှိနေတဲ့ GDP ကိုမှီသွားနိုင
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့
မမီနိုင်တာမဟုတ်ဘူးကျွန်တော်တို့တကယ်ကိုမူဝါဒကောင်းကောင်းဟလာစနစ်တကျကြကြနာနာနဲ့တကယ်အားစိုက်ပြီးလုပ်ရင်တော့မှီနိုင်တယ် အနေအထားလေးရှိတယ်လို့အကြံပေးကျွန်တော်တို့သုံးသပ်လို့ရမှာပေါ့နော်ဥကြုံပြုံခဏလေးစောင့်ပါဦးမြောင်ဝင်လည်းခဏလေးစောင့်ပါကျွန်တော်တို့ပင်နေဆွနေပါဝင်ဆွနေမဲ့တော်ရရှင်နေကျွန်တော်ဖိတ်ခေါ်ပါမယ်အရင်ဆုံးတော့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွနေထားတဲ့တော်ရရှင်နှစ်ဦးရှိပါတယ်တဦးကဥကြော်လင်းမှာအရင်ဆုံးဥကြော်လင်းဆွနေထားတာကိုနားဆင်အောင်ပါသူက10မိနစ်14စက္ကန့်ရှိပါတယ်ခင်ဗ
ျစင်ကာပူဝန်ကြီးချုပ်လီကွမ်းယူမြန်မာနိုင်ငံကိုအမိလိုက်မယ်ပြောခဲ့တဲ့အချိန်တုန်းကတိုင်းနိုင်ငံသားတွေဟာမြန်မာပြည်ကလာတဲ့စွတ်ကြဲတွေကိုအားထားနေရတဲ့အချိန်မှာဥနေဝင်ဆိုရှယ်လစ်စီးပွားရေးစနစ်ဆိုပြီးအဲ့ဒီဆက်ယုံနေပြည်သူပိုင်သိပြပနဲ့အဆက်ဖြတ်နိုင်ငံတော်ပိုင်ငွေကြေးလေးနဲ့တနစ်ကိုဆက်ယုံဆယ်ယုံလောက်စောင့်နေတဲ့အချိန်မှာထိုင်းနိုင်ငံဟာပုဂ္ဂလိကစီးပွားရေးကိုစင်ဆက်မပြတ်အားပေးမှုမရပ်တန့်ခဲ့လို့တနစ်ကိုဆက်ယုံအလို့ယုံ 8,000 ဝန်းကျင်ခန့်ပုံမှန်စောက်လုပ်နိုင်ခဲ့တယ်လို့သိရပါတယ်အကျိုးဆက်ကတော့ထိုင်းနိုင်ငံသားတွေဂျပန်ဆိုင်ကအသစ်စီးနေတဲ့အချိန်မှာမြန်မာနိုင်ငံသားတွေကတော့အင်္ဂလန်ဆိုင်ကအဆုတ်တွေတဖုံဖုံလုပ်နေရတော့အနည်း20မကြပါဘူးမြန်မာကိုအပြတ်တပ်ဖြတ်တဲ့သွားခဲ့ပါတယ်ပညာရှင်တွေကတော့ကျွမ်းကျင်လူသားအရေးမြစ်တွေလျှက်စစ်တပ်လူအချက်တွေကြောင့်မဖြစ်နိုင်ဘူးလို့ပြောကြမှာဖြစ်ပေမဲ့တရားစာတနဲ့ဝေလိုအားလူသားအရေးမြစ်ရှိနေတာမို့ဒေါ်ဆန်းစုကြည်ရဲ့အနည်း20အတွင်းမြန်မာပြည်ဟာဘာတရားစာတမှမရှိရေဝဲတောက်နေရတဲ့စင်ကာပူကိုကြော်မတက်နိုင်စရာမရှိပါဘူးတုတ်တက်ဖြစ်ထွန်းမှုကိုအဟန့်အတားဖြစ်နေတဲ့လုတ်ပိုင်ခွင့်ရဌာနဆိုင်ရာတွေရဲ့ချုပ်ထိန်မှုကိုလျှော့ချပြီးလက်ပေးလက်ယူမှုကိုကံတွေနိုင်ခဲ့ရင်ဒေါ်ဆန်းစုကြည်ကြွေးကြော်တာဟာအမှန်ဖြစ်လာနိုင်မှာပါဒီမိုကရေစီပေါင်းအတွင်းကပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုတော့ပြတ်သားရပါလိမ့်မယ်အဲ
့ဒါကဥကြော်လင်းမှာနောက်တစ်ခုဆွေးနွေးထားတာကကျွန်တော်တို့စင်ကာပူအခြေစိုက်ဒဇင် Success Magazine က Editor ဦးကောင်းမြတ်နွယ်ရဲ့ဆွေးနွေးချက်ပ
ါတကယ်တော့မြန်မာနိုင်ငံဟာစင်ကာပူနိုင်ငံကို20အတွင်းမှာကျော်နိုင်ပါတယ်ဖြစ်နိုင်ခြေကတော့50ရာခိုင်နှုန်းပဲရှိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီစင်ကာပူနိုင်ငံကိုကြော်ဖို့ဆိုတာမြန်မာပြည်အားလုံးအလုပ်လုပ်ရမယ်တိုင်းပြည်နဲ့လူမျိုးပေါ်ထားတဲ့စိတ်သက်မြန်မာအချင်းချင်းထားတဲ့စိတ်သက်ရင်းနှီးမြှုပ်နှံသူများနဲ့နိုင်ငံသားပြည်ပေါ်မှာထားရှိတဲ့စိတ်သက်တွေကိုအကောင်းဖက်ကိုပြောင်းလဲဖို့လိုအပ်ပါတယ်ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းရင်းနှီးမြှုပ်နှံမှုဥပဒေကိုစင်ကာပူနိုင်ငံကနေလေ့လာတင်ပါတယ်အဓိကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကလောလောဆယ်လျှက်စစ်ပြည့်နေတော့မှာပဲလျှက်စစ်ကိုလုံးဝမျက်တောင်မခတ်တဲ့အထိလောင်လုံးနိုင်ရမယ်လမ်းမဆက်သွေးနဲ့ကလန်းပိတ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ရမယ်တိုင်းပြည်ရဲ့နိုင်ငံရေးလူမျိုးရေးထားရှိတဲ့သဘောထားတွေအလုံးကိုတည်ငြိမ်အောင်အရင်ဆုံးလုပ်ဖို့လိုအပ်ပါတယ်အဲ့ဒါ၄ပြီးမှသာလျှင်ကျွန်တော်တို့မြန်မာနိုင်ငံရဲ့တူတက်ရာတူတက်ကြောင်းတွေကိုအရှိန်အဟုန်နဲ့လုံးနိုင်မှာဖြစ်ပါတယ်
ဆိုတော့ဥတ္တမဝင်ခင်ဗျာခုနဥကြုံမျိုးထွန်းက GDP နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားတာရှိပါတယ်ဆိုတော့ဥတ္တမဝင်အနေနဲ့ဒီကနေ့အနေအထားရဖြစ်နိုင်ခြေရှိတယ်လို့ဥတ္တမဝင်ယူဆပါသလ
ားကျွန်တော်လည်းယူဆပါတယ်ဥပမာဥကြုံမျိုးထွန်းပြောသလိုပဲဟောလေ GDP ကျွန်တော်လည်းအဲ့ဒီစီးရင်ကိုကျွန်တော်ရှာထားပါတယ်ဗမာနိုင်ငံကဒီနေ့ဥကြုံမျိုးထွန်းပြောသလိုပဲခု2016စီးရင်ဘောပိန်စီးရင်ရဆိုလို့ရှိရင် GDP က63ဘီလီယံရှိတယ်အဲစင်ကာပူကခု300ဘီလီယံပဲရှိတယ်အဲ့တော့ခုနပြောလို့ 8% 10% growth rate ကရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစင်ကာပူမမီစရာအကြောင်းမရှိဘူး။မမီရဲဆိုတာကဘာလဲဆိုလို့ရှိရင် economy ကခုနကပြောလို့ဒီလိုကိုကျော်ကျော်နေပြောတဲ့ခုနကပြောလို့ဒီ per capita income နဲ့ခုနကပြောလို့ GDP နဲ့ကတော့ဒါဝင်လို့မရဘူးเน
าะ။
ဘာလဲဆိုလို့ရှိရင်ဒီသူကျွန်တော်ရှိတာ300 billion ရတယ်ဆိုလို့ကျွန်တော်ရှိမှာလူကြီးက50
billion
ရှိတယ်။နောက်အဲ့တော့ရှင်းချက် GDP နဲ့ဟိုရင်းမရသလိုဒီ economy develop ဖြစ်ပြီမယ်အလားကုနေဘောလို့ဒီဟိုရင်းဘော living standard high living standard ဖြစ်မှာမဟုတ်သေးဘူးဟု
တ်စလိုင်းပွေကုန်လှည့်ကြပါလေစလိုင်းဆွေးနွေးပါခင်ဗျာ
โอเคသူတော်ဆန်းစုပြောတဲ့ဥစ္စာကနိုင်ငံရေးစကားတော့သူစီးပွားရေးကိုစောင့်ပေးလို့ပြောတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတိုင်းပဲကျွန်တော်တို့မဟုတ်ပဲနဲ့သူတော်ဆန်းစုပြည်မှာနဲ့ democracy စနစ်အတိုင်းကျွန်တော်တို့တွားမယ်ဆိုရင်လို့သူပြောချင်တဲ့ဥစ္စာအဲ့တော့တွားမယ်ဆိုရင်တော့ဒီ GDP ကတော့အစင်ကပူနဲ့နိုင်စားမယ်ဆိုကျွန်တော်တို့စောတေးသွားနိုင်ပါတယ်20ဆိုတော့အဲ့ဒီချိန်ကျတော့ဆတ်တော်ဆတ်စုကြီးလည်းပဲရှိအောင်လာတော့မသိဘူးပေါ့နော်တော့သူပြောချင်တဲ့ဥစ္စာကတော့ကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမိုကရေစီနဲ့အတိုင်းသွားမယ်ဆိုရင်ဆိုတဲ့နိုင်ငံစကားတုံးသွားတယ်ဆိုတော့ GDP ပဲကျွန်တော်ဆိုလိုပဲလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ဆလိုင်းပွေကုန်ကျေးဇူးများကြီးတင်ပါတယ်နောက်တစ်ခုကရန်ကုန်မြို့ကဦးချိုထွန်းပါဦးချိုထွန်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရရင်တော့တော့ဒီအရှိတောင်အရှနိုင်ငံတွေထဲမှာတိုးတက်တဲ့နိုင်ငံတွေစင်ကာပူရောထိုင်းရောမလေးရှားရောအပြင်ကိုရီးယားရောနော်အဲ့ဒီနိုင်ငံတွေတိုးတက်တာကိုကျွန်တော်တို့သုံးသပ်ကြည့်ရင် General Europe, US, Japan, any investment and technology, the Giga Tampa, Power. Korea, Russia, the China, GDP, Pacho, Imbatania, 79 hours, she did, Chitorua, Chola, Jola, Shigawano. So, HKN, at all, to look at the Giga Joindi, Nonega technology, investment.
Okay.
Chitorua, the Nonega, Eddie Kinjing, Guma Sayama.Yame Lama Danjo Musa Yobi. Don't it? Don't it? Don't
it?
Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it? Don't it?
Jesus, I demand a Ucho to General Chain to Minicola Jamare, Penisunimed, and we are now on the borders or Udamawin Zombio Wakamia. Lessie is one in a Elu, me boo to it, Havaroli, me on Juzabu, Diga Ludin, a ten chess since I mean Biobakana.
Okay, so Diga Ludin, Lubin, check out in the Matin near our Tanaka, Nina Yao, Polly, and that guy.I will make a new year in Lovia Kamata, prosperity, which in Oroa Kongo Mumu, the other one, General Saloon. I will generate my 2 years, Chenny, I don't know, Miao, Palace Lucien, the Piaudi Sumo Yi, or the next in the cool, so damn solution, eh? And generally, the Minister Dreamer, the Singapore GDP, Miomi Valley, or Janosima, but the same, Sanosima Natural Reserve, the SE there, whomever associated SE there.Now, if I saw that you know who sell Navy solution, now economic plan, Kong Chavi or not reality, mindset of John Lyman solution.
Okay, Bakana, Ujo Mutu, Diga Natche Palosi Jamadle.
Oh, okay, a Diga General Diga Natche, number six,အခုအချိန်မှာကျွန်တော်တို့တိုင်းပြည်ဟာ external debt ပေါ့ပြင်ပကျွေးနေတာ GDP ရဲ့15%ခန့်လုံးရှိတယ်ကျွန်တော်တို့နိုင်ငံသားတွေအများကြီးချိလို့ရတယ်။အဲ့ဒါတိုင်းပြည်တွေဆိုခုနပြောတဲ့အတိုင်းလိုပေါ့ဆို60%ရှိတယ်။အဲ့အဲ့ဒါကျွန်တော်တို့ကနိုင်ငံသားတွေကျွန်တော်တို့ရအောင်ချိမယ်တိုင်းပြည်တွင်းကလည်း tax ရအောင်ကောက်မယ်ငွေတွေဝင်အောင်လုပ်မယ်နံပါတ်1နံပါတ်2အဲ့ဒီဝင်လာတဲ့ငွေတွေကိုတိုင်းပြည် GDP ရဲ့အနည်းဆုံးလာရတိုင်းလုံးကနေပြီးတော့ဆေးရတိုင်းလုံးပတ်ချလဲအထိအင်းပဲ
ဟုတ်ပါတယ်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်ပြည့်သွားလို့ပါပင်နိုင်ဆွေးနွေးပြည့်သူပါဝင်ဆွေးနွေးသူနားဆင်သူသောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
လေရင်ခြေခံတဲ့ကြမ်းဖက်မှုဟာနှစ်စဉ်တန်ပေါင်းများစွာသောသူတွေပေါ်တက်ရောက်နေတဲ့ကမ္ဘာပြဿနာတစ်ခုဖြစ်ပါတယ်။ဒါကဘဝတွေကိုချိန်ချောင်းမိသားစုတွေနဲ့ပတ်ဝန်းကျင်လူအတိုင်းဝိုင်းကိုဖျက်ဆီးတိုင်းပြည်တွေရဲ့တိုးတက်ရေးနဲ့လုံခြုံရေးကိုဟန့်တားနှောက်ယှက်နေတာဖြစ်ပါတယ်။ဒီလိုကြမ်းဖက်မှုမျိုးအမျိုးသားတွေနဲ့ယောက်ျားလေးတွေလည်းပဲခံစားရတယ်ဆိုပေမဲ့လေရင်ခြေခံတဲ့ကြမ်းဖက်မှုကိုအများဆုံးခံစားရသူတွေဟာအမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်ကြပါတယ်။တကယ်တမ်းမှာကမ္ဘာတဝန်းအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့သုံးပုံတစ်ပုံကျော်ဟာသူတို့ရဲ့ဘဝမှာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကျန်းဖတ်မှုပုံစံတချို့ကိုကြုံတွေ့ကြရပါတယ်။လိင်အခြေခံတဲ့အကျန်းဖတ်မှုဟာလူမှုရေးစီးပွားရေးတိုင်းရင်းသားလူမျိုးဘာသာပညာရေးအလွှာအသီးသီးမှသာမကနိုင်ငံတကာနယ်စပ်တွေကိုပါဖြတ်ကျော်ဖြစ်ပွားနေတာပါ။ဒါကသူတို့ရဲ့တကယ်ဒါမှမဟုတ်မွေးရပါလိင်အင်းကဒါမှမဟုတ်ကြားမသတ်မှတ်မှုတွေကြောင့်လူတဦးတယောက်ကိုယူရအကျန်းဖတ်မှုလည်းဖြစ်ပါတယ်။ဒါဟာအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးတွေကိုအစိုးရတွေနဲ့လူအတိုင်းဝိုင်းတွေကလေးစားတန်ဖိုးထားခြင်းမရှိတာကြောင့်ပေါ်ပေါက်နေတဲ့ခွဲခြားဆက်ဆံမှုနဲ့လိင်ပိုင်းဆိုင်ရာမမျှတတဲ့ခွဲခြားမှုလည်းဖြစ်ပါတယ်။တမိုင်းကြောင်းတစ်လျှောက်မှာအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်ရရဆက်ဆက်အကျန်းဖတ်မှုလုပ်ရတွေတော်တော်များများရှိခဲ့ပါတယ်။တချို့မှုတွေဟာနိုင်ငံတကာသတင်းတွေမှာခေါင်းကြီးအဖြစ်ဖော်ပြခံခဲ့ရပေမဲ့လည်းမကြာခဏဆိုသလိုတားကောင်ဖြစ်ကြရသူတွေဟာလူမသိသူမသိတိတ်တဆိတ်စွန့်ပစ်ခံကြရတာပါဒါပေမဲ့ဒီကိစ္စအပေါ်မျှော်လင့်ချက်ရောင်းချီတမ်းမုံနဲ့လူတို့ရဲ့ပြင်းပြင်းထန်ထန်တုံ့ပြန်မှုကိုရဖို့ကြိုးပမ်းချက်တွေဟာ တိုးပြီးတော့မြင်တွေ့လာရပြီဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။လိင်ခြေခံတဲ့အကြမ်းဖက်မှုပြဿနာရှေ့တန်းထိရောက်လာအောင်ကြိုးပမ်းမှုတစ်ခုကတော့လိင်ခြေခံတဲ့အကြမ်းဖက်မှုဆန့်ကျင်ရေး16ရက်ကြာလှုပ်ရှားမှုဖြစ်ပြီးအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုကိုစိန်ခေါ်ဖို့နိုင်ငံတကာအတိုင်းအတာနဲ့ဖိအားပေးနေပါတယ်။ဒီလှုပ်ရှားမှုကိုအမျိုးသမီးများအပေါ်ဆန့်ကျင်အကြမ်းဖက်မှုဖယ်ရှားရေးနိုင်ငံတကာနေ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့မှာစတင်ခဲ့ပြီးနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာပြီးဆုံးခဲ့ပါတယ်။ဒီလှုပ်ရှားမှုဟာအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်ကြမ်းဖက်မှုဟာလူ့ခွင့်ရေးပြဿနာတစ်ခုဆိုတာရှင်းရှင်းလင်းလင်းမြင်နိုင်မှုနဲ့လူတိုင်းလူတိုင်းဟာရပ်တန့်သွားအောင်လှုပ်ဆောင်နိုင်တဲ့လှုပ်ဆောင်ဖို့ဖြစ်ကြောင်းလည်းနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အကြမ်းဖက်မှုကိုလက်မခံဘူးဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုရမယ်။လွတ်မြောက်လာသူတွေကိုအားပေးရမယ်။တားကောင်ဖြစ်ခဲ့ရသူတွေကိုအမတ်ရနေတယ်ဆိုတာပြသရမယ်။ပုံတရံမျိုးစုံနဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးကျွန်တော်တို့ရဲ့တန်ဓေဌာန်အတိုင်းအတူတကွရက်တည်ရမယ်။ကျွန်တော်တို့ရဲ့လူအတိုင်းဝိုင်းမှာရှိနေတဲ့ယောဂါဆိုးကြီးကိုဖယ်ရှားပစ်ဖို့လိုအပ်တဲ့တိုးတက်မှုကိုအတူတကွလှုပ်ဆောင်နိုင်သွားကြရမှာဖြစ်ကြောင်းလည်းဝန်ကြီးကယ်ရီကပြောဆိုခဲ့ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့ပဲရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ71 79နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထားရိုက်ထုတ်လွှင့်ပေးပါတယ်။ Asiaset 7ဂျိုတို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews မှာလဲ voanews.com မှာလဲဝင်ရောက်ကြည့်ရှုနိုင်ပါတယ်ဒါတင်မက VOA ရဲ့ Facebook စာမျက်နှာမှာလဲတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအထင်းချုပ်ကိုမဆုမြမွန်ကြီးညာပေးပါမယ်ရှင
်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးသည့်အဖြစ်ခန့်အဖို့အတွက် Exxon Mobil ရေနက်ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်တဲ့အပေါ်မှာချီးကျူးတဲ့သူတွေရှိသလိုရုရှားနဲ့နှိစက်တဲ့ဆက်ဆံရေးရှိသူမျိုးစိုးရိမ်ကြောင်းထုတ်ဖော်ပြောနေသူတွေလည်းရှိပါတယ်။ Tillerson နဲ့ရုရှားသမ္မတ Vladimir Putin တို့ကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီဥက္ကဋ္ဌ John McCain ကပြောပါတယ်။နောက်ထပ် Republican အထက်လွှတ်တော်အမတ် Marco Rubio ကလည်း Rex Tillerson ဟာလေးစားတဲ့စီးပွားရေးတယောက်ဖြစ်သမားတယောက်ဖြစ်ပေမဲ့သူ့ကိုရွေးချယ်မှုအပေါ်မှာအင်မတန်စိုးရိမ်တယ်လို့ပြောပါရယ်အထက်လွှတ်တော်အမတ် Bob Corker ကတော့တိတ်ကိုအထင်ကြီးစရာပုံကိုတယောက်ဖြစ်တယ်လို့ပြောကြခဲ့ပြီးတော့သူ့အပေါ်ခန့်အပ်ဖို့အတီးပြုကြားနာပွဲကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဇန်နဝါရီလဆန်းပိုင်းမှာပြုလုပ်မယ်လို့ပြောခဲ့ပါရယ်တခါဒီရွေးကောက်ခံသမ္မတနဲ့နိုင်ငံရေးပြိုင်ဘက်တယောက်ဖြစ်ခဲ့တဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Hal Rick Perry ကိုစွမ်းအင်ဝင်ကြီးအဖြစ်နဲ့ခန့်အပ်ဖို့အတွက်ဒီရွေးကောက်ခံသမ္မတ Donald Trump ကဆုံးဖြတ်လိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့အရှိပိုင်းကရဲသားတွေနဲ့အစိုးရကိုဆန့်ကျင်တိုက်နေသူတွေဘေးလွတ်ရာသွားနိုင်ခွင့်ပြုဖို့အတွက်တပုံတွေနဲ့ဆီးရီးယားအစိုးရကြားမှသဘောတူညီမှုရရှိခဲ့ပါတယ်။သမ္မတအာဆတ်ရဲ့တပ်တွေဘက်ကမြို့ကိုထိုးစစ်ဆင်တိုက်ခိုက်မှုအဆုံးသတ်လိုက်ပြီလို့ရုရှားကပြောကြားခဲ့ပါတယ်။ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေရဲ့တောင်းဆိုမှုအရကုလသမဂ္ဂလုံခြုံရေးကောင်စီမှအလက်ပိုဆိုင်ရာအရေးပေါ်ဆွေးနွေးပွဲမကျင်းပခဲ့မှကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီးကသဘောတူညီမှုရရှိတဲ့အကြောင်းသတင်းတောက်တွေကိုအတည်ပြုပါတယ်။မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလေးနက်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာနှစ်ဆောင်ကိုအမေရိကန်အစိုးရရဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကထုတ်ပြန်ပါတယ်။အချိန်ကြာမြင့်စွာတဲ့ကခရီးရန်ဘာသာဝင်တွေလွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်နေရတဲ့အခြေအနေကိုဖုံးကွယ်ထားတဲ့အထူးဒုက္ခဆိုတဲ့အစီရင်ခံစာမှရေးသားဖော်ပြထားသလိုဆိုင်းငံ့နေခြင်းဆိုတဲ့အစီရင်ခံစာမှလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုအသေးစိတ်ရေးသားထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြမွန်တင်ညာပေးခဲ့တာပါရှင်ဒီကနေ့အစီအစဉ်ထုတ်လို့ရေမူကနန်းထွေးရီဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နယ်ဆန်လို့ဖြစ်ပါတယ်ဒီအိုအမေရိကန်တန်ဘုတ်တူနဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်ထုတ်လင်းပေးခဲ့တာပါကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.